သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါ
Burmese on mobile, online, and on radio.
Mobile, online, and radio Burma, then ha SPS Myanmar bai ne tu shi ni da phit par de. Tora shin mya chet de mingla phya phya ne pye song daw mu ja ba sa khmyar. Di ni me la 15 ye sne ni Myanmar bai season mya o.SPS Radio မှာစတင်အတန်လွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရယ်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မိအစီအစဉ်များမှာတော့သတင်းထောက်များပေါ်တိုက်ခိုက်မှုများမြင့်တက်လာနေတဲ့ဆိုတဲ့ဆောင်းပါနိုင်ငံခြားကကြောင်သားတွေကိုတက်ကသူပြန်ခေါ်ယူရန်စဉ်းစားနေတဲ့ဆိုတဲ့ဆောင်းပါနဲ့တာဝန်ခက်ကပေးပို့ထားတဲ့ပြည်သူကာကွယ်ရေးတပ်တွေရဲ့ဒီမိုကရေစီတိုက်ပွဲဆိုတဲ့သတင်းဆောင်ပါတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့အိန္ဒိယကဩစတြေးလျနိုင်ငံသားတချို့ပြန်ရောက်လာအိန္ဒိယမှာကိုဗစ်ကြောင့်သေဆုံးသူမြန်မာနေဆဲမြန်မာသတင်းမီဒီယာပေါ်ဖိနှိပ်မှုကုလထပ်မံသတိပေးယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်
။အိန္ဒိယမှဩစတြေးလျနိုင်ငံသားတချို့ပြန်ရောက်။ဩစတြေးလျကပထမဆုံးနိုင်ငံကိုပြန်သေးဆောင်လာတဲ့လေရင်ခရီးစဉ်မှာလူအယောက်80လောက်ပြန်လည်ရောက်ရှိလာပါတယ်။ဒါကကိုရိုနာဗိုင်းရပ်စ်ကြောင့်ခီးသည်များလာရောက်မှုပိတ်ပင်ထားတာကိုဖယ်ရှားပြီးမှပထမဆုံးအကြိမ်ဖြစ်ပါတယ်။ဒါဝင်တို့ပြန်သန်းတဲ့လေရင်ထဲမှာခီးသည်အယောက်150ဆက်မိမဲ့ခီးသည်အယောက်40ကကိုဗစ် -19 positive တွေ့ရှိပြီးနောက်အယောက်30ကအနီးကပ်ထိတွေ့မှုရှိတဲ့အတွက်လေရင်ခီးစဉ်မှာလိုက်ပါနိုင်ဖို့ငြင်းပယ်ခံခဲ့ရပါတယ်။ပြန်လာနိုင်သူများကိုတော့ Northern Territory မှာရှိတဲ့ Howard Spring Quarantine Center မှာနှစ်ပတ်ကြာနေထိုင်ရမှာဖြစ်ပါတယ်။အိန္ဒိယမှာတောင်တင်နေတဲ့ Australian တွေဟာသူတို့မပြန်လာမီ COVID-19 negative ရှိရမှာဖြစ်ပါတယ်။ယခုလိုလေကြောင်းခီးစဉ်ပြန်လည်စတင်နိုင်တာကကောင်းတဲ့ဖြစ်ပေါ်မှုဖြစ်တော်လဲ Australian တွေအနေနဲ့လူလူကြားပြန်ပွားမှုမရှိစေဖို့အတွက်သတိထားချီးကပ်ရမယ်လို့ဗန်ဒါရေးဝန်ကြီး George Frydenberg ကပြောဆိုပါတယ်
။ The flights have now started. That's a positive development, but againWe've got to maintain our health settings because we know how damaging both the
Kiyiga Satin Babi Daga Tote Mu Pipari Dabi Me Talang Pyojin Daga Chonoru Ye Jamma Ye Kinjin Tarago Selet Tainting Tamaba Bajang Le Sudo Dilo Pianpoa Muda Dima Pikayin Australian Dwe Ye Athene Nitaimu Nakuzalongo Balau Piasizim Nesurago Chonoru Tibari.အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးသူအရေအတွက်မြင့်မားစေ။အိန္ဒိယနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးရသူဟာကြာသပတေးနေ့မှလည်း 4,000 ကျော်သွားတဲ့အတွက်အခုဆိုရင်သေဆုံးသူ 4,000 ကျော်နေတာနှစ်ရက်ရှိနေပါပြီ။အိန္ဒိယမှာတစ်ရက်အတွင်းလူပေါင်း 4,120 သေဆုံးခဲ့ရသလိုဒီရောဂါနောက်ထပ်အကူးဆက်ခံရသူလည်း 3,000 ကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အိန္ဒိယဟာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ24သန်းနီးပါးနဲ့ကမ္ဘာမှာဒုတိယအများဆုံးအကူးဆက်ခံရတဲ့နိုင်ငံဖြစ်ပြီးသေဆုံးသူက2,000ကျော်ရှိနေပါတယ်။ကမ္ဘာမှာဒုတိယလူဦးရေအထူးထပ်ဆုံးနိုင်ငံဖြစ်တဲ့အိန္ဒိယမှာအခုလိုကူးဆက်မှုနှုန်းမြင့်မားလာတာကြောင့်လူသားချင်းစာနာမှုဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ဆေးရုံကတိမလုံလောက်တာနဲ့လူနာတွေအားထားရအောက်ဆီဂျင်ဘူးမလုံလောက်တာအပြင်လူသေးအလောင်းတွေမီးရှို့ဖို့ပါအခက်အခဲတွေဖြစ်နေသလိုသေဆုံးသူအရေအတွက်ကလည်းအစိုးရတရားဝင်ထုတ်ပြန်တဲ့ဥယျာဉ်ထက်ပိုများနေနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ် ဒီသတင်းပတ်ထဲမှာပဲဂန်ဂျီမြစ်ထဲလူသေးလောင်းတရားကျော်မျိုးနေတာတွေ့ခဲ့ရတာနဲ့ပတ်သက်ပြီးအာဏာပိုင်တွေကဒီလူတွေဘာကြောင့်သေဆုံးရတဲ့ဆိုတာကိုစုံစမ်းနေစေဖြစ်ပေမဲ့ဆေးပညာရှင်တချို့ကတော့ကိုရိုနာဗိုင်းရပ်စ်ပိုးဟာမသန့်ရှင်းတဲ့ရေကနေပြန့်ပွားမှကိုစိုးရိမ်ကြောင်ပြောနေပါတယ်။ကြာသပတေးနေ့ကအိန္ဒိယအစိုးရအချမ်းပေးဗီနော့ခူမာပေါလ်ကလာမယ့်ဩဂတ်ကနေဒီဇင်ဘာလအတွင်းကာကွယ်ဆေးအလုံးပေါင်းသန်း 2,000 ကျော်အိန္ဒိယနိုင်ငံအတွက်ထုတ်ပေးနိုင်မှာဖြစ်ကြောင်းသတင်းထောက်တွေကိုပြောဆိုပါတယ်။မြန်မာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုကုလထမှန်သတိပေးမြန်မာနိုင်ငံမှာအချင်းချနေတဲ့သတင်းထောက်တွေအပါအဝင်တရားမဲ့ဖန်ဆီးသူအားလုံးကိုပြန်ပြီးလွှတ်ပေးဖို့မြန်မာစစ်တပ်ကိုကုလသမဂ္ဂကတောက်ချနေမှာတောင်းဆိုလိုက်ပါတယ်အချင်းချခံနေရတဲ့သတင်းထောက်တွေအပါအဝင်တရားမဲ့အဖမ်းခံရသူအားလုံးကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံတွင်းမှာရှိတဲ့ဌာနေကုလသမဂ္ဂအဖွဲ့ကမြန်မာစစ်တပ်ကိုတိုက်တွန်းလိုက်ကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ယုံပြောခွင့်ရစတက်ဖင်ဒူဂျာရစ်ကကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အခုချိန်ထိဆိုရင်သတင်းမီဒီယာလုပ်ငန်းဆက်လက်လုပ်ကိုင်ခွင့်အတွက်မြန်မာစစ်တပ်ကလိုင်စင်ရုပ်သိမ်းထားတဲ့မီဒီယာက၈ခုရှိနေပြီးဖမ်းဆီးထိန်သိမ်းထားတဲ့သတင်းထောက်ကလည်းအနည်းဆုံး84ယောက်ရှိနေပြီလို့လည်းပြောဆိုပါတယ်။အဲ့ဒီထဲမှာအခုထိဖမ်းခံနေရစေသတင်းထောက်48ယောက်ထဲမှနေရှိနေတယ်လို့ပြောဆိုပါတယ်။ဒါအပြင်သတင်းပတ်အစောပိုင်းမှာပဲသတင်းထောက်တခုကိုအပြစ်ရှိကြောင်းတွေးရှိခဲ့တယ်ဆိုပြီးထောင်ဒဏ်ပြစ်ဒဏ်၃နှစ်စီရင်ချမှတ်ခဲ့တယ်လို့လည်းပြောဆိုပါတယ်။ဌာနကုလသမဂ္ဂအဖွဲ့တွေကတော့မြန်မာနိုင်ငံမှာရှိတဲ့လူမှုအဖွဲ့အစည်းအားလုံးအနေနဲ့လူသားတွေရဲ့အခြေခံရပိုင်권တွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ရှိစေရမှာဖြစ်ပြီးဒါကိုအကာအကွယ်ပေးရမှာဖြစ်ကြောင်းထောက်ပြနေပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာရပောင်းတရားကြော်လာပြီးဖြစ်ပြီးအခုချိန်ထိမြန်မာစစ်တပ်ရဲ့ကန့်သတ်ထိန်ချုပ်မှုတွေနဲ့သတင်းမီဒီယာတွေပေါ်ကင်တွယ်ပုံတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဌာနအဖွဲ့ကအထူးစိုးရိမ်နေရဆဲဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်ဩစတြေးလျအစိုးရနဲ့မြန်မာအမျိုးသားညီညွတ်ရေးအစိုးရ NUG စတင်ဆွေးနွေးဩစတြေးလျအစိုးရဟာမြန်မာအမျိုးသားညီညွတ်ရေးအစိုးရ NUG ထိပ်ပိုင်းတာဝန်ရှိသူတွေနဲ့စတင်ဆွေးနွေးနေပြီဖြစ်ပေမဲ့မြန်မာစစ်တပ်ကိုနောက်ထပ်ပိတ်ဆို့မှုတွေချမှတ်ဖို့တော့မရှိဘူးလို့နိုင်ငံခြားရေးနဲ့ကုန်သွယ်ရေးဌာန Assistant Secretary Linda Watson ကပြောဆိုပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ကိုစိတ်ပြည့်စရာကောင်းနေစေဖြစ်ပြီးပိုပြီးတော့ဆိုးရွားယိုယွင်းလာတယ်လို့လည်းဆိုပါတယ်တကယ်လို့မြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့မှုတွေချမှတ်လိုက်ရင်မြန်မာပြည်သူလူထုအပေါ်အပြုသဘောသက်ရောက်မှုကအနည်းငယ်ပဲရှိမှာဖြစ်ပြီးဂျပန်တောင်ကိုရီးယားနဲ့အာဆီယံနိုင်ငံတွေကလည်းစီးပွားရေးပိတ်ဆို့မှုတွေကိုမထုတ်ပြန်သေးဘူးလို့ဆိုပါတယ်ဒါအပြင်အင်္ဂါနေ့ညကထွက်လာတဲ့ဘတ်ဂျက်မှာမြန်မာစစ်တပ်နဲ့ပူပေါင်းဆောင်ရွက်မှုအတွက်ဒေါ်လာ3သိန်းကျော်ဖယ်ထားတဲ့ဆိုတဲ့စာရင်းကလည်းအမှားယွင်းဖြစ်တယ်လို့ပြောဆိုပါတယ်။အဲ့ဒီဒေါ်လာ3သိန်း 2,500 ဆိုတဲ့ကိန်းဂဏန်းကိုတုံညာလို့ဖတ်သင့်တယ်လို့ကာဝေးရေးဝန်ကြီးဌာနလက်ထောက်အထွေရေးမှူးဒေးဗစ်လူးဝစ်ကစုံစမ်းစစ်ဆေးအပြီးမှာပြောဆိုပါတယ်။ဩစတြေးလျဟာအာဏာသိမ်းမှုမဖြစ်ခင်ကတည်းကရိုဟင်ဂျာတွေပေါ်အချမ်းဖက်မှုကိုကြီးကျက်လှုပ်ဆောင်ခဲ့သူတွေလို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်အရာရှိ၅ဦးကိုတန်ခတ်ပိတ်ဆို့ထားပါတယ်။ဖေဗရူလာ၁ရက်နေ့ကစစ်အာဏာသိမ်းမှုအပြီးဩစတြေးလျဟာမြန်မာစစ်တပ်နဲ့ကာဝေးရေးဆိုင်ရာပူးပေါင်းမှုကိုဆန့်ကန့်ထားတယ်လို့နိုင်ငံခြားရေးဝန်ကြီးမရီစပိန်ကကြေညာခဲ့ပါတယ်။ဒါအပြင်ဩစတြေးလျရောက်မြန်မာတွေကိုလည်းအတင်းကျပ်မပြန်စေဘဲယာယီဗီဇာသက်တမ်းတိုးပေးမယ်လို့ကြေညာထားပါတယ်။ဩစတြေးလျမှာကျောင်းသားဗီဇာကန်ဆောင်ထားသူ 1,500 နဲ့ဗီဇာကူပြောင်းထားသူ 960 အပါအဝင်ယာယီဗီဇာကန်ဆောင်ထားသူ 3,384 ဦးရှိတယ်လို့သိရှိရပါတယ်။မင်းတပ်မှာတိုက်ပွဲပြင်းထန်မိုးမောက်အုပ်ချုပ်ရေးယုံဘုံပောက်ကွဲချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာပြည်သူ့ကာကွယ်ရေးအဖွဲ့ CDF နဲ့အကြမ်းဖက်စစ်ကောင်စီတပ်တို့ကြား တိုက်ပွဲပြင်းထန်နေပြီးမေလ14ရက်မနေ့ပိုင်းကစစ်ကောင်စီဘက်ကမြို့ထဲကိုလက်နက်ကြီးတွေနဲ့ပါပစ်နေတာကြောင့်ဝန်ထမ်းအင်အားတစ်ခုပေါ်ကြားရောက်ပောက်ခွဲခဲ့တယ်လို့မြို့ခံတွေကပြောဆိုပါတယ်စံပြလိုင်းကဝန်ထမ်းအင်အားပေါ်လက်နက်ကြီးချလို့အမိုးတွေပေါက်ပြီးလူတွေဒဏ်ရာရခဲ့တယ်လို့မင်းတပ်မျိုးရဲ့ CDF အဖွဲ့ဝင်တယောက်က RFA ကိုပြောဆိုပါတယ်စစ်ကောင်စီကဖမ်းဆီးထားတဲ့ဒေသခံ9ယောက်ကိုမေလ12ရက်နေ့နေ့လယ်နောက်ဆုံးထားပြန်လွှတ်ပေးဖို့မင်းတပ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့သဘောတူခဲ့ကြပေမဲ့ဒီဖမ်းထားတဲ့သူတွေကိုပြန်မလွတ်ပေးခဲ့တာကြောင့်အဲ့ဒီနေညာကစပြီးမင်းတပ်မျိုးရဲစခန်းရှိပါဝင်နေရာတချို့မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာစစ်ကောင်စီတပ်ကစင်အားဖြည့်တင်းဖို့ကြိုးစားတာကြောင့်မျိုးရဲ့အရှိနဲ့အနောက်ဘက်တွေမှာတိုက်ပွဲတွေဆက်ဖြစ်နေခဲ့ပြီးမေလ14ရက်နေ့ကဆိုရင်နှစ်ရက်နဲ့နှစ်ညကြာမြင့်လာခဲ့ပြီလို့လဲမင်းတပ်ပြည်သူ့ကာကွယ်ရေးအဖွဲ့ CDF ဝန်တယောက်ကပြောဆိုပါတယ်။မေလ14ရက်နေ့မနေ့ပိုင်းမှာလဲမင်းတပ်မျိုးကိုတက်တက်လမ်းမှာစစ်ကား6စီးကိုမင်းတပ်ပြည်သူ့ကာကွယ်ရေးအဖွဲ့ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်တေဆုံးတာတွေရှိသလိုလက်နက်တွေကိုသိမ်းဆီးပြီးကားတွေကိုတော့မီးရှို့လိုက်တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ RFA အနေနဲ့အတည်ပြုဖို့စူးစမ်းနေစေလို့ဆိုပါတယ်တိုက်ပွဲမှာပြည်သူ့ကာဝေးအဖွဲ့ဘက်ကတယောက်ကြာဆုံးပြီး9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်စစ်ကောင်စီကမင်းတပ်မျိုးနယ်ကိုစစ်အုပ်ချုပ်ရေးနယ်မြေအဖြစ်မေလ12ရက်နေ့ကကြီးညာခဲ့ပါတယ်မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကလည်းမင်းတပ်မျိုးနယ်ဟာပြည်သူ့အုပ်ချုပ်ရေးအဖွဲ့ရန်တရာအောက်တယောက်နေပြီးဖြစ်လို့စစ်ကောင်စီရဲ့ဘယ်အုပ်ချုပ်မှုမှအကျုံးမဝင်မှာမဟုတ်ဘူးလို့သတင်းထုတ်ပြန်ခဲ့ပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့ပေါ်ကမ္ဘောဇာဘန်တစ်ရှိကအာနာသိန်းစစ်ကောင်စီလုံခြုံရေးယူထားတဲ့နေရာမှာလဲမေလ14ရက်မနေ့6နာရီလောက်ကဘုံပောက်ကွဲမှုဖြစ်ပြီးစစ်သားတယောက်ဒဏ်ရာရသွားပါတယ်။ဘန်ကိုလာတဲ့စစ်ကောင်စီရဲ့ရင်တန်းကိုအချိန်ကြိုက်ထောင်ထားတဲ့ဘုံပောက်ကွဲရာလို့ယူဆရကြောင်းမြို့မရက်ကွက်ဒေသခံတယောက်က RFA ကိုပြောဆိုပါတယ်။ဝီဂါမွတ်စလင်များအရေးကုလအစည်းအဝေးတွင်တရုတ်နှင့်အနောက်နိုင်ငံများပဋိပက္ခဖြစ်ရှင်ဂျန်ပြည်နယ်ကဝီဂါမွတ်စလင်တိုင်းရင်းသားတွေအပေါ်တရုတ်ဆိုအားရဲ့ဆက်ဆံပုံနဲ့ပတ်သက်ပြီးအမေရိကန်ဂျာမနီနဲ့ဗြိတိန်တို့ဟာတရုတ်နှင့်ကုလသမဂ္ဂအစည်းအဝေးတွင်ပဋိပက္ခဖြစ်ခဲ့ကြပါသည်မေလ12ရက်ကရှင်ဂျန်အရေးနဲ့ပတ်သက်ပြီးခေါဝေးဝေးနေကြဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတရုတ်ကဆွေတရားဟောနေတဲ့အွန်လိုင်းအစည်းအဝေးကိုနိုင်ငံပေါင်း90ကျော်တက်ရောက်စဉ်ကုလို့ဖြစ်လို့တရုတ်ဆိုအားကဒေါသထွက်ခဲ့တာဖြစ်ပါတယ်။ရှင်ဂျန်ပြည်နယ်ထဲမှာဝီဂန်နဲ့တခြားတိုင်းရင်းသားလူနည်းစုတွေကိုလူမျိုးတုံးသတ်ဖြတ်မှုနဲ့လူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုတရုတ်ဆိုအားကရပ်လိုက်တဲ့အထိစိတ်ရက်တိပြောဆိုသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်Greenfield ကစီဝေးမှာပြောဆိုပါတယ်။ရှင်ကျန်းမှာလူတွေကနှင်းပန်းနှိပ်စက်ခံနေရပြီးအမျိုးသမီးတွေကအတင်းအဓမ္မတာကြောဖျက်ခံနေရတယ်လို့သူမကဆက်ပြောပါတယ်။ရှင်ကျန်းအာနာပိုင်တွေဟာဝီဂန်နဲ့တခြားတိုင်းရင်းသားတွေကိုစခန်းတွေထဲမှာဖမ်းဆီးနှိပ်စက်နေတယ်လို့အနောက်နိုင်ငံတွေနဲ့လူအခွင့်အရေးအုပ်စုတွေကစွပ်စွဲထားပါတယ်။တရုတ်အစိုးရကတော့စွပ်စွဲချက်ကိုညင်းပြီးဒီစခန်းတွေဟာဘာသာရေးအစွန်ရောက်မှုကိုတိုက်ဖြတ်ရေးအသက်မွေးဝမ်းကြောင်းပညာရပ်တွေကိုသင်ကြားပေးနေတဲ့သင်တန်းကျောင်းတို့ရည်ညွှန်းပြောဆိုပါတယ်။အပြည့်ပြည့်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ MST International ရဲ့အထွေမှုချုပ် Agnes Colomek ကတော့ဝီဂါတိုင်းရင်းသားတွေနဲ့မွတ်စလင်တိုင်းရင်းသားလူနည်းစုတွေခံမှန်းကြီးအယောက်တသန်းလောက်ဥပဒေမဲ့ထိသိမ့်ခံထားရတယ်လို့အစည်းအဝေးအတွင်းမှာပြောဆိုခဲ့ပါတယ်။
SBS. This is SBS Radio.
ဝီလဲနုံမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1212ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1558ကျပ်ရရှိပါတယ်။ Australian Dollar ဟာ American 89 cent နဲ့ညီမျှပါတယ်။မနေ့ပြန်ဩစတြေးလျတိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ဆစ်ဒနီမြို့မှာအပူချိန် 19 ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်။မဲလ်ဘန်မြို့မှာအပူချိန် 16 ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။ ဘရစ်ဘင်မြို့မှာအပူချိန် 27 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။ပတ်မြို့မှာအပူချိန် 28 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။အက်ဒလေးမြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။ဟိုဘမ်မြို့မှာအပူချိန် 14 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်။ကင်မရာမြို့မှာအပူချိန် 12 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန် 33 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်
။ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ